အမေရိကန်နိုင်ငံမှာအစိုးရရန်တရားတွေတစိတ်တပိုင်းရပ်ဆိုင်းထားရတာ2019နှစ်စန်းတည့်နေ့ဆိုရင်ဆက်တည့်တည်းရောက်လာနေပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရန့်လိုလားနေတယ်။အမေရိကန်မက္ကဆီကိုကြားနယ်စပ်ဒဏ္ဍာရီတိဆောက်ရေးအတွက်လိုအပ်တဲ့ရန်ပုံငွေကိစ္စကိုသမ္မတနဲ့လွှတ်တော်အမတ်တွေကြားအခုထိသဘောတူညီမှုမရကြသေးပါဘူး။တသက်ပရင်းနေမှာအောက်လွှတ်တော်ကိုထိန်းချုပ်တော့မဲ့ဒီမိုကရက်အမတ်တွေကတော့ဒီဇင်ဘာလ22ရက်နေ့ကတည်းကပိတ်ထားတဲ့အစိုးရရန်တရား၄ပုံ၃ပုံကိုပြန်ပြီးလက်ပတ်နိုင်အောင်ဥပဒေမူကြမ်းကိုအများဆုံးအတည်ပြုပေးဖို့စီစဉ်နေတယ်လို့ပြောပါတယ်။ဒါပေမဲ့အထက်လွှတ်တော်မှာကြုံရမယ့်အနေအထားကတော့မရေမရာရှိသေးပါ။ဒီမိုကရက်တွေအတည်ပြုပေးဖို့စီစဉ်နေတဲ့အသုံးစရိတ်ထဲမှာတော့သမ္မတထရန့်ရဲ့နေဆက်တိုင်းကာယံရေးအတွက်ရန်ပုံငွေကိစ္စမပါပါဘူး။